ကင်းမျိုးသားစီယုံ KNU တပ်မဟာ၅တပ်ဖွဲ့တွေနဲ့နောက်ဆက်ကစစ်ကောင်စီတပ်တွေကြားတလကျော်အတွင်းမှာတိုက်ပွဲပေါင်း400ကျော်ဖြစ်ခဲ့တယ်လို့တပ်မဟာ၅ဘက်ကထုတ်ပြန်ပါတယ်စစ်ကောင်စီတပ်ကအရာရှိတွေအပါအဝင်အကြမ်းဆုံးများတယ်လို့လည်းတပ်မဟာ၅ကဆိုပါတယ်စစ်ကောင်စီဘက်ကတော့ကင်းပြည်နယ်တဲကတိုက်ပွဲတွေနဲ့ပတ်သက်လို့ထူးထူးခြားခြားထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒီအချိန်လေးကိုတော့ပြည်ဝင်သတင်းတော့မရင်းမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်မျိုးသားစီယုံ KNU တပ်မဟာထိတ်ထုတ်နေမည်ဖြစ်တဲ့ကရင်ပြည်နယ်ဖားပုံခရိုင်ထဲမှာမတ်လ29ရက်နေ့ကနေမေလ3ရက်နေ့နှစ်ဖက်ထိတ်တိုက်ရှိခဲ့တဲ့တိုက်ပွဲပေါင်း400ကျော်ဖြစ်ခဲ့ပြီးစစ်ကောင်စီတပ်ကဗိုလ်မှူးကြီးအပါအဝင်တပ်ဖွဲ့ဝင်200လီးပါးတိုက်ဆုံခဲ့တယ်ဆိုပြီး KNU တပ်မဟာရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပါတယ်
เออพี่นั่นแหละลูกเปล่าเลยยะเลยบาติเลยซอตัวเราก็เลยโหตาเมียหน้ามาลงชะได้ปอมมาที่แต่มาเลยเป็นเมียอนัตตะเนี่ยท่านเจ็ดตัวชะได้ปอมมาที่ปิมูว่าเออเออเนาะโจจาๆพี่ไปแม้เลยเป็นเปลี่ยนไม่ได้อีไล่แต่ขาจะเนาะตู้เยอยู่ตัวอ่ะโห400กว่าแล้วเนาะโอเคตะละต้วยมาบ่เนาะที่ตะละเฉยๆเลยบ่อะคือดีเปียเนี่ยต้วยมาเลยเป็นโหถ้าผิดอ่ะบ่เนาะติ๊กกอกสีแต่มาကြရတာဘုံမူကြီးတယောက်ရယ်ဘုံမူသူ့ဘုံသူ့ဘုံမူကြီးတယောက်ရယ်တော့ဘုံမူတယောက်ရယ်တော့ဘုံကြီးတယောက်တော့ပြီးတော့အရာခံဘုရားတယောက်ရယ်တန်းလုံးပေါက်ကဒီသတ်သားပါလဲဆိုမရှိဘူးတရားနဲ့90လေးယောက
်ပြန်ယူဘက်ကတော့ကိုဦးတည်ဆုံးပြီး10ဦးခန့်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ဆုံးတယ်လို့ပြန်ယူပြောရတဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာထုတ်ပြန်တာမရှိသေးတယ်လို့ VO ကလည်းပြည်သားအတီမပြူနိုင်ပါဘူးမလ29ရက်နေ့ကပြည်ပြည်နယ်ရဲကတိမှုထားသကံအေပိလ29ရက်နေ့မှာတောင်ရင်းမြစ်ကြောင်းလုံလုံရေးယူထားတဲ့တော်လဲထားတဲ့ဥတုဒ္ဒစကံတွေကိုတပ်မငါးကတိတ်တိုက်ခဲ့တယ်ဆိုပြီးစစ်ကောင်စီရဲ့အေပိလ29ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ KNU ဘက်ကတော့တိမှုထားနဲ့နေရထားစကံတွေကိုတင်ခဲ့တယ်ဆိုပြီးပြောထားပါတယ်။နေရထားကတော့ထိုင်းတဲ့ချန်တော်လဲထားနဲ့အနီးဆုံးဖြစ်ပြီးအများကတော်လဲထားလို့လည်းခေါ်ကြပါတယ်။မလ29ရက်နေ့ကစပြီးတက်မောင်ကထိ ंछ ုပ်တဲ့ဖားပေါင်းခရိုင်နယ်ကနေမျိုးတွေပေါ်စစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အေဒီလာနဲ့မီလာကမ်းမှာလည်းဘုံကျဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်။အဲ့ဒီဒေသတွေမှာနေတဲ့တရင်ရွာကတောင်းရက်ချီပြီးဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။အခုထက်ပြီးလည်းဖားပေါင်းခရိုင်ဒေသတွေပေါ်မှာလူတိုင်းမီပါလူရင်းတွေပြန်ဝဲနေတာကြောင့်အရက်သားတွေတောတောင်ထဲမှာပဲပေါအောင်နေရတယ်လို့လည်းဆိုပါတယ်။မနေ့တုန်းကလည်းညဘက်မှာလူရင်းပြန်ဝဲတဲ့အကြောင်းကိုလည်းဆက်ပြောပြပါရစ
ေ။ဩလူရင်းကဟိုစိတ်တိုင်းလိုပဲဒီညတုန်းကလည်းလာသေးတယ်။ဒါပေမဲ့ဟိုပုံကျဲတာတို့ပါလို့တော့ဆိုမရှိဘူးပေါ့နော်ဒီလိုပဲလာဝဲပြီးတော့ညချိန်မှလာတာ။ညဆယ်နှစ်နိုင်တော့မှလာတယ်။အဲဒီမှာလာပြီးတော့ဝဲတယ်ဝဲပြီးတော့ပြန်သွားတယ်ဘုတ်ကျတာတော့မရှိဘူးပေါ့နော်ဒီဒီညနော
် KNU ထိန်းချုပ်ရာကရင်ဒေသအတွင်းကအရက်သားတောင်ရရင်းတွေလူလေးအိမ်တွေကိုစစ်ကောင်စီဘက်ကလက်နက်ကြီးကြီးတိုက်ခတ်မှု955ကြိမ်ရှိခဲ့ကြောင်းလက်နက်ကြီးနဲ့လေကြောင်းတိုက်ခတ်မှုကြောင့်အရက်သား14ဦးသေဆုံးပြီး28ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်း KNU တပ်မငါးကပြောပါတယ် KNU နဲ့မြန်မာအစိုးရကြားနောက်ဦးသဘောတူအပြစ်ခတ်ရဲစဲရဲကို2012ခုနှစ်မှာထိုးခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရဲသဘောတူစာချုပ်ကိုတော့2015ခုနှစ်မှာတခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့အတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါ့ပေမဲ့ကရင်နယ်မြေတွေထဲမှာတိုက်ပွဲတွေဖြစ်နေတာဟာအပြစ်ခတ်ရဲစဲရဲသဘောတူညီမှုကိုချိုးဖောက်လို့ဖြစ်တယ်ဆိုပြီးနှစ်ဖက်လုံးကအပြန်အလှန်ဆွတ်ဆွဲနေကြပါရဲ့ရှင်။